ကျွန်တော်ဒီနေ့ပြောပြပေးမှာဘာသာတရားလေးကိုဘာဖြစ်လို့ဝေဖန်စမ်းစစ်တိုက်ခိုက်ဖို့လိုအပ်လဲတရားကိုကျွန်တော်ဒီဆွေးနွေးမယ်။ဒါပေမဲ့ဒီဆွေးနွေးရဲ့အခါမှာကျွန်တော်တုံးတဲ့တွေးခေါ်ယူဆအားလုံးဟာဖာမီ ETS တဖွဲ့လုံးနဲ့မသက်ဆိုင်ဘူး။ဖာမီ ETS ရဲ့တစ်စိတ်တစ်ပိုင်းတော့မှမဝင်ဖြစ်တဲ့ကျွန်တော်တို့လည်းနဲ့တော့ဆိုင်နေ။တခြားသော admin တွေမှာကျွန်တော်နဲ့မတူညီတဲ့ယူဆကြီးကျွန်တော်နဲ့မတူညီတဲ့နိုင်ငံကြီးရှူတော့ရိုးရိုးတွေရှိကောင်းရှိနိုင်တယ်။ဒါကိုကျွန်တော်အနေနဲ့အတည်ပြုချင်တယ်။ဆိုတော့ကျွန်တော်ဆက်လိုက်အောင်။ဘာသာတရားတွေကိုကျွန်တော်တို့လည်းဘယ်လိုဝေဖန်ဆန်းစစ်တိုက်ခိုက်ဖို့လိုအပ်တာလဲ။ပထမဆုံးသောအချက်အနေနဲ့လိုအပ်တာကတော့ indoctrination လို့ခေါ်တယ်။ဒီဘာသာတရားတွေကိုယုံကြည်တဲ့တရားစိတ်ဟာကျွန်တော်တို့ရဲ့မွေးရပါမဟုတ်ဘူး။ကျွန်တော်တို့မွေးတဲ့အခါမှာကျွန်တော်တို့ကိုမွေးခွာလာတဲ့အခါမှာကျွန်တော်တို့ကဘယ်ဘာသာဝင်မှာဘယ်ဘာသာဝင်ဖြစ်လာမယ့်လူပါလို့တသမတ်လေးရေးထားတဲ့ကံကြမ္မာဆိုတာမရှိဘူး။ဒါပေမဲ့ဒါရှိတယ်ဆိုတော့ကျွန်တော်တို့မွေးခွာလာတဲ့ကျွန်တော်တို့ကိုမွေးခွာပေးတဲ့မိသားစုအတိုင်းဝိုင်းလူဖွဲ့စည်းရလွှမ်းမိုးမှုကြောင့်လားကျွန်တော်တို့ဟာဒီဘာသာဝင်ဟိုဘာသာဝင်စသဖြင့်ဖြစ်လာတာဖြစ်တယ်။ပြီးတော့ကျွန်တော်တို့လူတွေလို့ဖြစ်လာတဲ့အခါကျွန်တော်တို့ငယ်စဉ်ဘဝမှာကျွန်တော်တို့ငယ်ငယ်တုန်းကလေးဘဝမှာကျွန်တော်တို့ကလိမ့်လာတည်ယူဖို့အတွက်အငြင်းတိုင်း ready ဖြစ်နေတယ်လေ။အထူးသဖြင့်10နှစ်ဝင်ခြင်း9နှစ်ရှင်းနှစ်ဝင်ခြင်းမှာကျွန်တော်ကအစ်စ်အစ်စ်တော့အရာတိုင်းကိုကျွန်တော်တို့လိမ့်လာနေတယ်။စကားပြောနည်းပြောဟန်ကျွန်တော်တို့ဝင်ခြင်းမှာပြောတဲ့ဘာသာစကားအတုံးလုံးအဆအဆအရာရာအကုန်လုံးကိုကျွန်တော်တို့လိမ့်လာနေတဲ့အချိန်ဖြစ်တယ်။အဲ့လိုအချိန်ဒီမှာမိသားစုတွေကအတိုင်းဝိုင်းနေတာကျွန်တော်တို့ကိုဘာသာရေးလွှမ်းမိုးမှုရှိအောင်ဆိုပြီးတော့ဗုဒ္ဓဘာသာဝင်ကလေးဆိုရင်ဘာသာကျောင်းကြီးယဉ်ကျေးတိမ်မာတန်တန်ဒီအစ္စလာမ်ဘာသာဝင်ကလေးဆိုရင် RB တန်တန်ဒီဟိုအစ္စလာမ်တစ်ပါးပိုင်းမှာရှိတဲ့တန်တန်ဒီခရစ်ယာန်ဆိုလဲအစားဖြင့်ဟိုချာချောင်းမှာတင်တဲ့တန်တန်ဒီချာချောင်းနဲ့အင်္ဂလိပ်စာနဲ့ရောတင်တဲ့တန်တန်ဒီအစားဖြင့်ကိုကျွန်တော်တို့လွတ်ကြတယ်တင်ကြတယ်အဲ့လိုအချိန်မှာဘာဖြစ်သွားလဲဆိုတော့ကျွန်တော်တို့အတွေးထဲမှာလွတ်လွတ်လပ်လပ်တွေးခေါ်ဖို့ကျွတ်လုံလောက်တဲ့ဘုဟုတုတ္တပညာရည်ချင်းမရှိသေးတဲ့အချိန်မှာကျွန်တော်တို့ဥပပေါင်းအားအစည်းခံလိုက်ရသူဖြစ်သွားတယ်ဒီဘောတရားကိုပဲခရစ်စတိုဖာအချင်းကပြောလဲဆိုတော့ဒီဘာသာတရားတွေရဲ့တင်ပြမှုဘာသာတရားတွေရဲ့အုံနောက်ဆေးမှုဒါကျွန်တော်တို့ကလေးတွေကယုံကြည်ကြကြနားလည်တဲ့အချိန်ကြီးရောက်မှလက်ခံမယ်ဆိုလို့ရှိရင်ကျွန်တော်တို့လက်ရှိလူဖွဲ့စီမှာဘာသာရေးကိုယုံကြည်လက်ခံတဲ့လူရှိကြမှာရှိတော့မယ်အဲ့လိုမျိုးဖြစ်တဲ့အကြောင်းကျွန်တော်တို့လက်ရှိမြင်နေရတဲ့ကဘာကြီးလိုမျိုးဘာသာရေးအဆုံးရောက်ပြီးဘာသာရေးအဆုံးရောက်ရှိဦးလို့ဝါဒီတွေပြည့်နှက်နေတဲ့ဘာသာကဘာကြီးမဟုတ်ကြမယ်ကျွန်တော်တို့အခုမြင်နေရတဲ့ကဘာနဲ့မတူညီတဲ့ကဘာတစ်ခုကျွန်တော်တို့မြင်တွေ့ရနိုင်တယ်လို့ပြောမှုလေဒါတစ်ချက်နောက်တစ်ခုကပညာရေးကျွန်တော်တို့ငယ်ငယ်စဲကသူငယ်တန်းကနေ10တန်းအထိပညာသင်ရတယ်သူဖြင့်မြန်မာနိုင်ငံမှာကျွန်တော်တို့ပညာသင်ရတယ်သင်တဲ့အခါကျွန်တော်တို့ကဘာလုပ်ရလဲဆိုတော့နဆဆောကြောင်းသွားတဲ့အခါနိုင်ငံတော်တချင်းဆိုပြီးတဲ့အခါမှာကျွန်တော်တို့ဖျားရှိခိုးကြရတယ်။ကျောင်းနေမှာဖျားဆင်းမှုတွေထားကြတယ်။ဘာလို့လဲဆိုတော့မြန်မာနိုင်ငံဟာဗုဒ္ဓဘာသာမြန်မာနိုင်ငံဖြစ်ခဲ့လို့ဆိုရယ်ဖြစ်လို့လို့ဆိုရယ်။ဆိုကျွန်တော်တို့ရဲ့လွတ်လပ်ရေးဖခင်ကြော်ကြားတဲ့ဘုကျော်အောင်ဆန်းအားလည်းနိုင်ငံတော်ဘာသာအနေနဲ့ဗုဒ္ဓဘာသာကိုပြောင်းတဲ့အားကိုလက်မခံခဲ့သလိုမနစ်ချိုက်ခဲ့ဘူးသဘောမတွေ့ခဲ့ဘူး။ကျွန်တော်လည်းသဘောမတွေ့ဘူး။ကျွန်တော်လိုသဘောမတူတဲ့လူတွေလည်းအများကြီးရှိမှာပဲအထူးသဖြင့်အဲ့လိုအချိန်ကြီးအဲ့လိုမျိုးကလေးအချိန်ကြီးကျောင်းမှာဖျားရှိခိုးရတယ်ဆိုတဲ့ကလေးတွေအချိန်ကြီးမှာဘာသာကြားကလေးတယောက်အနေနဲ့ခံစားကြည့်ဘူးလားကိုယ်တိုင်ငယ်ချင်းတွေအကုန်လုံးဖျားရှိခိုးနေတဲ့အချိန်သူတို့ကဘာလုပ်မှမသိဘူးမုတ်တုပ်လေးထိုင်နေတာမျိုးရှိတယ်တချို့ဟာလည်းပဲနိုင်ပြီးရောရောင်ပြီးဖျားရှိခိုးတာမျိုးရှိတယ်ဒါတွေကဖြစ်တဲ့ရင်လားဒါခွဲခြားဆက်ဆံမှုငငယ်လေးရဲ့ခြိုက်သွင်းခံတာသလားခြိုက်သွင်းခွဲခြားဆက်ဆံမှုလက်ခံလာအောင်ငငယ်လေးရဲ့ခြိုက်သွင်းထားတာမျိုးလားလို့တော့ကျွန်တော်တွေးမိတယ်ဆိုဒီဟာနဲ့ပတ်သက်လို့လဲအီဂျစ်မှာကြော်ကြားတဲ့နဝအယ်ဆာဝါဆာဒဝီဆိုတဲ့ဆရာဝန် activist တယောက်ကပြောမှုလေပညာရေးဆိုတာအဲ့ totally secular ဖြစ်ရမယ်သူဒီလိုပြောတဲ့အတွက်ကြောင့်လူတွေကိုဖျားသခင်ပေါ်မယုံကြည်နဲ့လို့ပြောတာမဟုတ်ဘူးဖျားသခင်ကိုယုံကြည်တယ်ဆိုတော့ကိုယ့်အိမ်မှာကိုpersonal matter နဲ့လူလူရတယ်ကြောက်ထားတယ်ဆိုလိုတာအစူရပိုင်းစောက်အောင်ပြီးဒီလူပိုင်းကြောင်းပြီ လမ်းနေလူနေရက်ွက်တွေမှာဘာသာရေးနဲ့ပတ်သက်တဲ့စော်တန်တွေဘာသာရေးနဲ့ပတ်သက်တဲ့ဓမ္မသေးတွေဓမ္မသင်းတွေကဖွင့်လာစရာလက်ခံလာစရာအတန်ထွက်လာစရာအကြောင်းကိုမရှိပါဘူးလက်တွေ့ဘဝမှာတကယ်တမ်းတော့ဒါမှမဟုတ်ရှိနေရတယ်တနည်းတစ်နည်းဖွင့်လိုက်တဲ့ဓမ္မယုံကတန်တီးတန်ကြောင်တဲ့ချင်းတွေကျွန်တော်ငငယ်လေးရတာလူမြတ်လူပေါအဖွဲ့အစည်းမှာနေတူတိုင်းကြားခဲ့ရတယ်ငငယ်လေးကတောက်ကြနေတိုင်းအာဇံပေးတဲ့အတန်ကိုကြားချင်လည်းကြားရတယ်ကြားချင်လည်းကြားရတယ်ဒါတွေကဖြစ်တင်ရလားဆိုတော့ကျွန်တော်တို့အနေနဲ့တွေးတော့ဖို့တဲ့ဒါနံပါတ်၁ချက်အဲ့လိုမျိုးအတန်တွေကိုကျွန်တော်ကြားချင်ရပြီဘာဖြစ်သွားလဲဆိုတော့လူတွေဟာကိုယ့်ရဲ့အိမ်မှာအတန်တခြင်းတစ်ခုကိုဖွင့်ရင်တော့အတန်ကြီးကြီးမဖွင့်သင့်ဘူးဆိုတော့ဝိပဝန်းကျင်ရဲ့လွတ်လပ်ငြိမ်းချမ်းနေမှုကိုမနှောက်ယှက်သင့်ဘူးဆိုတော့အခြေခံလူခွင့်လူသဘောတရားလေးတခုတော့နားမလည်နိုင်တဲ့အခြေအနေရောက်သွားကြတယ်။ဆိုတော့နံပါတ်၁အနေနဲ့ကတော့ဘာသာတရားဟာကျွန်တော်တို့ရဲ့ဖြစ်တည်မှုဒစိတ်တစ်ပိုင်းမဟုတ်ဘူး။ကျွန်တော်တို့ရဲ့ဖြစ်တည်မှုဒစိတ်တစ်ပိုင်းမှုကျွန်တော်တို့ထင်လာအောင်လူအဖွဲ့အစည်းလူတိုင်းဝိုင်းကအတင်းအဓမ္မပုံနောက်စီထားတဲ့နေရာတစ်ခုဖြစ်တယ်။အဲ့ဒါကိုကျွန်တော်တို့အနေနဲ့တိုက်ထုတ်ရမယ်။နံပါတ်၂အချက်မဟာဖူဝါဒမဟာဖူဝါဒဆိုတော့ဘာသာရေးနဲ့အတူတူဂျုံတွဲနေတဲ့ယူဆဝါဒတစ်ခုပဲပြောမယ်ဆိုလို့ရှိရင်ဘာသာရေးလို့စပေါ်လာတဲ့ကာလမှာခေတ်ကမဟာဖူဝါဒနဲ့ဘာသာရေးဟာမဟာမိတ်တွေဖြစ်ဖို့အခြေအနေရှိမယ်လို့တော့ကျွန်တော်ယူဆတယ်ဘာလို့အဲ့လိုပြောလဲဆိုလို့ရှိရင်ဒီ Abrahamic religion လို့ခေါ်တဲ့ Christian, Jew, Islam စတဲ့ဘာသာရေးရဲ့ narrative တစ်ခုရှိတယ်ပါလဲဆိုတော့ sorry ပါလဲဆိုတော့ဘုရားသခင်ဟာတဲ့အာဒံကိုဖန်ဆင်းတဲ့အခါမှာအာဒံနဲ့အချိန်အာဒံကိုဖန်ဆင်းတဲ့အချိန်နဲ့တပြိုင်တည်းမှာပဲသူကြီးအာဒံကိုဖန်ဆင်းတဲ့ရှင်စီနဲ့ရှင်စီတစ်ခုလည်းကိုတုံးပြီးတော့ရက်တက်ဆိုတဲ့အမျိုးသမီးတစ်ခုကိုဖန်ဆင်းနေတယ်ဆိုလိုတာကကဘာဦးအစလူသားနှစ်ယောက်ကအာဒံနဲ့လက်တက်ပေါ့အဲ့ဒီအချိန်မှာလက်တက်ဟာအာဒံနဲ့ဒန်းတူဖြစ်တာပေါ့ဒန်းတူဖြစ်တည်မှုတစ်ခုဘာလို့လဲဆိုတော့တူညီတဲ့မြေကြီးကနေပဲဖန်ဆင်းခံရတယ်တူညီတဲ့အချိန်တစ်ခုကမှဖန်ဆင်းခံရတယ်တူဦးကယောက်ျားလေးတူဦးကမိန်းကလေးဆိုဒီပုံမြင်မှနေမယ်ဒီဝတ္ထုမှနေမယ်ဒီပုံမြင်မှနေမယ်ကျွန်တော်တို့သိလိုက်ရတာတစ်ခုရှိတယ်လူရဲလူဖြစ်လာတဲ့ကယောက်ျားလေးဖြစ်ဖြစ်မဖြစ်အမျိုးသမီးဖြစ်ရမယ်ဆိုတော့ success ဖြစ်တဲ့လိန်ခွဲခြားဆက်ဆံမှုကြီးတယ်ယူဆတာကိုကျွန်တော်တို့သိကြရတယ်။နံပါတ်2အချက်ဗာတိကရလည်းမပြောဘူးကျွန်တော်ဇာတ်လမ်းလေးကိုဆက်ပြောပြမယ်။အဲဒီတော့အာရန်ကိုလက်တက်ကလေးစားမှုမဖြစ်ဘူး။အာရန်ကိုသူ့ရဲ့ပြည်တော်သူ့အနေနဲ့သူ့ရဲ့မိတ်ဆွေတူအနေနဲ့သူနဲ့ဒန်းတူဆက်ဆံတယ်။အဲ့ဒါကိုအာရန်ကမကျင်တဲ့အခါဘုရားသခင်ကတော့တိုက်တယ်လို့ဆိုတယ်။အဲ့လိုအချိန်မှာဘုရားသခင်ကဘာလို့ပေးလိုက်လဲဆိုတော့လက်တက်ကိုငရေပြီးပို့လိုက်တယ်။ဘာလို့လဲဆိုတော့အာရန်အပေါ်ကိုစံကျင်လို့ရတယ်။အဲ့ရနေပြီးတော့ဘာထပ်လုပ်လဲဆိုတော့ဘုရားသခင်ကအာဇံရဲ့နာမည်ချောင်းဆွဲထုတ်ပြီးတော့မြို့သမီးတို့ကိုဖန်ဆင်းတယ်။အဲ့မြို့သမီးနာမည်ကအေဝ။အာဒံနဲ့အေဝ if အမေ if ကချက်တော့အာဒံရဲ့နာမည်ကနေဖြစ်တည်လာတဲ့အမျိုးသမီးဖြစ်တည်မှုဖြစ်တဲ့အတွက်ကြောင့်အာဒံဘုကိုယုံကြည်တယ်၊ထိစားတယ်၊ပြုစုကြရတယ်။ဆိုလိုတာကမြို့သားရဲ့အောက်မှာတစင်းနေတဲ့သဘောမျိုးဆိုလိုတဲ့သဘောပဲ။ဆိုဒီ narrative ကြီးကိုကြည့်ရတဲ့အခါကျွန်တော်ခုနကကြည့်ရတဲ့ second insight ဆိုတာပါလဲဆိုတော့မြို့သမီးတွေကိုဘာသာတရားတွေပါ second class citizen တွေနဲ့ပတ်သက်မှတ်လားလို့ကျွန်တော်တွေးမိတယ်အဲ့ဒါနဲ့ဘာသာတရားတွေနဲ့ပတ်သက်တဲ့ဒလိအစုံအမတွေကျွန်တော်လိုက်လေ့လာကြည့်တယ်အစ္စလာမ်မှာဆိုရင်အိမ်တော်ရှိအမျိုးသမီးတူကိုသူ့အိမ်တော်ပိုင်းကမ္ဘာပိုင်းအမျိုးသားကဆဲဆူရိုက်နှက်ပြီးဆုံးမလို့ရတယ်လို့ပြောတယ်။ပြီးတော့ရှင်နောက်တစ်ခုကဒီအမျိုးသမီးဟာသူ့စိတ်မပါလို့အမျိုးသားတလင်ဆန့်ကျင်တာကိုဆန့်ကျင်တဲ့အခါမှာအဲဒီညတညလုံးတမန်တော်တွေကသူ့ကိုချိန်ဆလို့ဆိုတယ်။ဆိုလိုတာကအမျိုးသားဆက်ဆံရင်းတဲ့အခါမှာအမျိုးသမီးကလိုက်နာပေးရမယ်လိုက်နာဆက်ဆံရမယ်လို့ဆိုလိုတာပဲ။ဒါအမျိုးသမီးရဲ့လိင်စိတ်ကိုအရာမသွင်းတဲ့သဘောမျိုးကိုပေါ်ဆောင်တယ်။နောက်တစ်ခုဒီ Abrahamic religion ကြီးအကုန်လုံးမှာတမန်တော်ကြီးအကုန်လုံးဟာမြူသားကြီးဖြစ်တယ်။ Abraham ကစလို့ Jesus Muhammad စသဖြင့်တမန်တော်အားလုံးဟာမြူသားတွေဖြစ်တယ်။ဒါဟာ Abrahamic religion အကုန်လုံးရဲ့အမျိုးသမီးတွေပေါ်ထားတဲ့ attitude ပဲ။ဘုရားဘာသာကိုလေ့လာတဲ့အခါမှာလည်းပဲဖျားဖြစ်ဖို့အတွက်လိုအပ်တဲ့အချက်တစ်ချက်အနေနဲ့အမျိုးသားဖြစ်ရမယ်ဆိုတဲ့အချက်တစ်ချက်ပါတယ်။ဆိုတော့ကအမျိုးသမီးတွေဖျားမဖြစ်နိုင်ဘူးပေါ့ဘုရားမဖြစ်နိုင်ဘူး။ So ဒီလိုအချက်တွေကိုကြည့်ခြင်းအပြင်ဘာသာတရားတွေတော်တော်များမျိုးသမီးတွေကို second class citizen အနေနဲ့ပဲသတ်မှတ်ထားတော့တွေ့ရတယ်။ဆိုလိုတာကမဟာပူဝါဒကိုအားပေးနေတာမဟာပူဝါဒနဲ့တန်းတူသူတို့ရဲ့မအယူဆရှိနေတာပဲအဲ့တော့ကျွန်တော်တို့နေကောက်ချက်ပြန်ချရရင်ဘာသာတရားတွေအကြောင်းမဟာပူဝါဒဖြစ်တည်တာလေလို့ကျွန်တော်တို့ယူဆတယ်နောက်တစ်ချက် LGBT+ LGBT+ ဆိုတာဘာလို့ဆိုတာလဲဆိုတော့ Lesbian Gay Bisexual Transsexual Transsexual ဒီ plus ဆိုတာကအနောက်မှာအများကြီးရှိနိုင်တယ်။ဟိုမှာ asexual စီဖြစ်နိုင်တယ်။တခြားတခြားသောကျွန်တော်တို့ society မှာတိတ်မမြင်မတွေ့ရတဲ့ sexual identity စီဖြစ်နိုင်တယ်။ဆိုဒီလူတွေပုံဘာသာတရားတွေကဘယ်လိုသတ်မှတ်ထားလဲ။ကျွန်တော်ခုနပြောတဲ့ပုံမြင်ပါဆိုရင် Adam နဲ့ Lilith, Adam နဲ့ Eve ဒီနှစ်ခုလုံးကဘုရားသခင်ဖန်ဆင်းတဲ့ယောက်ျားလေးနဲ့မိန်းကလေးပဲဖန်ဆင်းတယ်လို့ဆိုလိုတွေက LGBT တွေရဲ့ဖြစ်တည်မှုဘုရားသခင်ကမှစတင်တဲ့သဘောမျိုးတွေလို့ဆောက်တယ်။ဒီပုံမြင်ရပြီးတဲ့အခါမှာဒီ Abrahamic religion ကြီးရဲ့တမိုင်းတမိုင်းဆိုရယ်ပုံမြင်အရပေါ့ prophet lot ဆိုတာရှိတယ်သူဟာ homo ဟောပေါ့ homo ဖြစ်တဲ့ prophet တပါသူကလိင်တူဆက်ဆံတယ်လူသူ့ကိုတိုက်ခိုက်ပြီးတော့တတ်ဖြတ်ရမယ်ဆိုတဲ့ပုံစံမျိုးသူ့လိုလူတွေကိုတိုက်ခိုက်ရမယ်တတ်ဖြတ်ရမယ်ဆိုတဲ့ပုံစံမျိုးဟောပြောထားတယ် Abrahamic religion ဖြစ်တဲ့ Christianity IslamJudaism စပြီးအကောင်လုံးကအဲ့လိုပဲပြောကြတယ်။ဟောဗုဒ္ဓဘာသာအောင်ပါပြောလေ။ဂျိန်းတူတူအနေနဲ့ဖြစ်တည်လာတယ်ဆိုတာအဲ့ဒါသူ့ရဲ့အတိတ်ဘဝရှိနေတဲ့အခုသူရဲ့ဝကြွေး။ဆိုဆိုလိုတာကလည်းဒါဟာမကောင်းသောဖြစ်တည်မှုလို့ဆိုလိုတာရောဆိုလိုတာပေါ့။ဆိုဒါဆိုရင် LGBT ရဲ့ဖြစ်တည်မှုပေါ့ဘာသာတရားတွေရဲ့ရှုမြင်သုံးသပ်မှုဟာတိတာထင်ရှားလုံးတယ်အဲ့ဒါကြောင့်လည်းပဲကျွန်တော်တို့လက်ရှိဘဝလက်တွေ့ဘဝနိုင်ငံတကာမှာ LGBT တွေအပေါ်စန့်ကျင်တဲ့ law တွေ legislation တွေဒါမှမဟုတ်ရှင်စော်အုပ်မှုတွေကိုပြုလုပ်တဲ့လူတော်များဘာသာရေးယုံကြည်မှုတစ်ခုခုအောက်ကနေတွားချတာကိုသတိထားမိလိမ့်မယ်အဲ့တော့ဆိုလိုတာက LGBT တွေကို LGBT လူတွေကိုပြိနေကျုပ်ရဲ့နေရာမှာဖိနှိပ်တိုက်ခိုက်တဲ့နေရာမှာဘာသာတရားဟာလက်နက်တစ်ခုဖြစ်တယ်လို့ကျွန်တော်တို့ယူဆတယ်။ဘာသာရေးနဲ့လူမျိုးရေးခွဲခြားမှုဒါကတော့ကျွန်တော်အနေနဲ့တကူတူကရှင်းစရာမလိုဘူး။မြန်မာနိုင်ငံမှာ2012ဝင်ကျင်မှာဖြစ်ခဲ့ဘူးလေ969မှာဘာသာတုံ့ပြန်မှုဆို။အစ္စလာမ်ဘာသာကြီးအစ္စလာမ်ဘာသာဝင်ကြီးမွတ်စလင်ကြီးရောင်းတဲ့ဆိုင်ရာတွေမဝင်ရဘူး။ဗုဒ္ဓဘာသာဆိုင်နေရာမှာဝင်ရမယ်။အစ္စလာမ်ဘာသာဝင်ကြီးနဲ့ချစ်ချင်းမြေတားမှာရန်ခမရဘူးချစ်ချိုးမတွေ့ရဘူးမလက်ထက်ရဘူးမထိန်ရရဘူးစသဖြင့်တော့လူမျိုးကြီးခွဲခြားတဲ့အမှုတရားတည်တတ်နေတာတတိပဒံတရားနဲ့အတူတရားဟောပလင်ဘဝဓမ္မကတိကတွေရဲ့ဟောပြောမှုကိုခံအတူတူဒန်းတူဟောပြောမှုကိုခံရမြေတားတုံယုံကြီးလုံးစုံမျိုးစွာကလာမပါဆိုတဲ့ယူဆမျိုးကြီးဟောလာကြတယ်ဆုဒါဟာဘုရားမတားထဲမှာရှိခဲ့တဲ့လူအဖွဲ့အစည်းတန်ဃာတုတစ်ခုရဲ့ကိုစားပြမှုပဲအလားတူပဲအစ္စလာမ်ဘာသာဘက်ကိုကြည့်ရအခါမှာလေအစ္စလာမ်ဘာသာမှာလူမျိုးရေးခွဲခြားမှုရှိသလားဗုဒ္ဓဘာသာလိုပဲသူကဇာတ်စနစ်မရှိဘူးလူမျိုးရေးခွဲခြားမှုရှိဒါပေမဲ့သူ့မှာပါရှိတယ်မွတ်စလင်ဟုတ်သူနဲ့မွတ်စလင်မဟုတ်သူခွဲခြားတယ်မွတ်စလင်ဟုတ်သူရတဲ့အခွင့်အရေးကိုမွတ်စလင်မဟုတ်သူမရဘူးဆိုလိုတာကမွတ်စလင်တွေကကာဖာရီဘောကိုဘလို့ဆက်ဆံရမယ်ကာဖာရီရဲ့ရပိုင်ခွင့်ကိုဘလို့ပဲတတ်မှတ်တာဆိုတော့မဒီနာမြို့တော်ရောက်တဲ့တမန်တော်ရဲ့ဟောကြားမှုတွေကိုအသေးစိတ်လေးနဲ့သိနိုင်တယ်။အလားတူပဲခရစ်ယာန်ဝါဒတမောင်းချက်မှာဂျူးလူမျိုးတွေဟာဘုရားသခင်ရဲ့အနှစ်သက်ဆုံးလူမျိုးဖြစ်တယ်လို့ဆိုတယ်။ဆိုလိုတာကဂျူးလူမျိုးတွေကတခြားသောလူမျိုးတွေထက်မြင့်မြတ်တယ်ဆိုတဲ့အယူဆမှဖြစ်လာတယ်။အလားတူပဲဒီခရစ်ယာန်ဝါဒကိုဂိုင်းဆွဲပြီးတော့အာဖရိကတိုင်းမှာရှိတဲ့လူမျိုးသားတွေမျိုးသမီးတွေပေါ့ကျုံပြူတဲ့စနစ်ဟာ ငယ်ပေါင်းရှာချီပြီးတော့တတ်ရှင်ခဲ့တယ်။ဒီလိုမျိုးလုပ်တဲ့ဂျုံပြုမှုတစ်ခုလုံးကို Christian ဝါဒဟာ justify လုပ်ပေးခဲ့တယ်။ဒါကိုကြည့်ချင်းအားဖြင့်ဘာသာတရားတွေဟာလူလူချင်းခွဲခြားဆက်ဆံမှုနဲ့ပတ်သက်ပြီးတော့တိုင်းရိုက်ဆက်ဆံမှုရှိတယ်လို့ကျွန်တော်ယူဆတယ်။ဘာသာတရားကို operation tools အနေနဲ့အသုံးချတာ။ကျွန်တော်တို့ခေတ်အဆက်ဆက်ဟိုးအရင် primitive society လို့ခေါ်တဲ့ကြောက်primitive society လို့ခေါ်တဲ့တွင်အောင်လူသားတွေဘဝမဲလိုက်တဲ့လူသားတွေဘဝဆာလို့ဒီနေ့ခေတ် liberal capitalism လို့ခေါ်တဲ့ liberal တနာရှင်ဝါဒခေတ်အထိဘာသာတရားတွေကပြည်သူတွေကိုလုံးပြည်သူတွေကိုဖိနှိပ်ဖို့အတွက်လက်နက်တစ်ခုလိုတောင်းချခံရတော့မယ်ပြည်သူတွေကိုဖိနှိပ်တဲ့လက်နက်တစ်ခုဖြစ်ရှိနေတော့မယ်အုပ်ချုပ်သူလူနာသားတွေဒါပြောင်းသွားတယ်ဘာသာရေးကောင်းဆောင်တွေစော်ဘွားမျိုးတွေလူမျိုးစုတစ်ခုရဲ့ကောင်းဆောင်တွေဘယင်းတွေဒနာရှင်ပါလီမန်စနစ်တွေဒနာရှင်သမ္မတစနစ်တွေစသဖြင့်အမျိုးမျိုးသာပြောင်းလာတယ်အောက်ခြေလူငယ်သားရဲ့ဖိနှိပ်ခံမှုပေါ့အန်ဒမိုင်းလုပ်နေတော့မယ်အာနာရှင်မကောင်းလို့ငါတို့ဖိနှိပ်ခံရပါတယ်ဆိုတဲ့အမြင်အယူအဆအစားဒါဟာငါတို့ကိုဖျားသခင်နှိပ်စက်နေတာဖျားသခင်ကစမ်းသပ်နေတာလို့ယူဆလာကြတယ်အာနာရှင်မကောင်းလို့ကိုဖိနှိပ်ခံရတာကိုအရှိအရှိတိုင်းမြင်ရမယ်အစားဒါဟာငါတို့အတိတ်ဘဝကဝကြွေးပါလားလို့မြင်လာအောင်ပုံနောက်စေခဲ့ကြတယ်ဒါတွေကဘုဒ္ဓအတွက်အကျိုးရှိတယ်လဲအောက်ချုပ်သူလူများစားအတွက်အကျိုးရှိခဲ့တယ်အခုလည်းရှိရုံပဲနောက်မှလည်းနောက်မှလည်းရှိရုံပါပဲမြန်မာနိုင်ငံမှာဆိုရင်တာဝန်ညုံ့နှိုင်းစီမှုဆိုတဲ့ဥပဒေတစ်ခုရှိတာဝန်ညုံ့နှိုင်းစီမှုနဲ့ပတ်သက်ရင်နာမည်အရန်ကြီးရတာတောင်းဝင်းဆရာတော်ရှင်ဥက္ကဋ္ဌလို့ခေါ်တဲ့လူသည်လူဖြစ်ကျမ်းရှင်ရှင်ဥက္ကဋ္ဌရဲ့ကိစ္စပံကမဝါဒဗုဒ္ဓဘာသာကိုစာရေးတည်တောင်းတဲ့ဥညာနာသူတို့နှုတ်လုံးကစာပဲရေးတယ်တရားပဲဟောတယ်အဲ့လိုလုံရကြောင်တရားဝါဒဗုဒ္ဓသာသနာကိုညှုံနှိုင်းစီပါတယ်ဆိုတဲ့ပြချက်နဲ့ထောင်းဝနှစ်20ဝန်းကျင်ကြာခဲ့ကြတယ်ဒါပေမဲ့2020ဝင်ကျင်အာဇံတန်ကိုဝတ်လို့လို့អော်တဲ့ယဟန်ဒီလူလူချင်းခွဲခြားဆက်ဆံမှုအတွက်မြောက်ပြီးလေတဲ့ယဟန်ဒီဟာဘယ်တော့မှသာသနာညှိနှိုင်းစင်မှုနဲ့တရားဆွဲမခံခဲ့ရဘူး။ဘာဖြစ်လို့လဲ?မိကုန်ထုတ်တင်လဲ။နောက်တစ်ချက်အနေနဲ့ဘာသာတရားဟာသိမ့်မယ်ညာနဲ့စัจချက်ဗုဒ္ဓဘာသာအရ16ဝါလာကြီးဖြစ်ပေါ်လာကဘာကြီးဖြစ်ပေါ်လာဂျမာဒီနဲ့တက်ကြွေရတဲ့ဆိုလိုတာဗျာယုံမရှိနံမရှိယုံမရှိနံရှိတဲ့ဂျမာကပြီးရှူအစ်င့်နေလာလိုက်တာလူသားဖြစ်သွားတယ်ဆိုဒါဒီလိုဆိုလို့ရှိရင်ဒီဂျမာဟာဘယ်ရဆလာလဲဆိုတဲ့အဖြေအတွက်မိကုန်းအတွက်အဖြေမရှိခဲ့ဘူးအလားတူပဲတခြားတခြားသောဆိုရိုအစတန်ဘာသာတွေကိုခူးယူထားတဲ့အိဗရာဟိမ်ရီလီဂျင်ကြီးဖြစ်တဲ့ခရစ်ယာန်အစ္စလာမ်ဂျူးစတဲ့ဘာသာတွေကလည်းဘုရားသခင်ကအာဒံနဲ့ဧဝအာဒံနဲ့လစ်စ်စသဖြင့်အာဒံကအစာပြုတဲ့တခြားသောလူတွေကိုဖန်ဆင်းတယ်လို့ဆိုတယ်အာဒံနဲ့ဧဝပဲသာဆိုဆိုအာဒံနဲ့လစ်စ်ပဲဆိုဆိုနှစ်ဦးလေးရှိတဲ့လူမျိုးစားနှစ်ခုပါနေပြီးတော့ဘာဖြစ်လို့ကျွန်တော်လူမျိုးစုပေါင်းများစွာကိုကြတာလဲဒါနံပါတ်1ချက်မျိုးဖြစ်တယ်နံပါတ်2အချက်အနေနဲ့ single ဖြစ်စဉ်ဟာကျွန်တော်လက်ရှိဘဝမှာလက်တွေ့သိတဲ့ပညာအရအမှန်တရားတစ်ခုဖြစ်တယ် theory တစ်ခုမဟုတ်ဘူးဒါပေမဲ့ဒီအချက်ဟာဘာသာတရားတွေနဲ့လုံးဝဆက်ကျင်တယ်သူတို့ user အရလူဟာ single ဖြစ်ကြည်လာမှုမဟုတ်ဘူးねဘုရားသခင်ရဲ့ဖန်ဆင်းမှုကြောင့်ဖြစ်ပေါ်လာခြင်းဖြစ်တယ်ဒီအချက်အပြင်ဘာသာတရားဟာသိတဲ့ပညာနဲ့ဘယ်တော့မှအယုံညီတွေမရှိခဲ့ဘူး။ကဘာဟာဘာသာတရားတွေယူဆရပြားနေလို့ပဲ။ကောင်းကင်ကြီးဟာအခုချိန်ဒီနှခမ်းပချမ်းခွဲနေခွဲခံနေရတော့မယ်။ဘာသာတရားတွေ ဒါလူခွဲစီမှာရစီရတီလာလာကြာလာတဲ့အခါမှာဘာသာတရားတွေကိုယ်တိုင်ကြည့်ပြန်လေပုံစံပြောင်းလဲလာရှင်ကြီးမှုဒလေးစီရိုက်တီဖြစ်လာတယ်သူမျိုးစုတစ်ခုရဲ့ရှင်ကြီးမှုဒလေးစီရိုက်တီဒါရင်းအကုန်လုံးကဘာသာရေးနဲ့အရင်နှွေမှုရှိတယ်ဥပမာဆိုရင်ကျွန်တော်မြန်မာတွေရဲ့ဂျူရတလေးတရင်ကျွတ်သောင်းနိုင်တကယ်စာရီအကုန်လုံးဟာဗုဒ္ဓဘာသာနဲ့အတိုင်းအတာတစ်ခုတည်းနှိစက်တယ်အလားတူပဲတချို့သောလူမျိုးစုတွေမှာအတိုင်းငယ်ငယ်ကလေးကိုခင်ဗျားလက်ထပ်ခွင့်ရှိတယ်ဒါသူတို့ရဲ့ခင်ချင်းမှုဒလေးစီရဒါပေမဲ့ကမ္ဘာလက်တွေ့လူလောကမှာတော့ဒါဟာတန့်ငယ်ပရိမေကိုနဲ့သမီးကိုလက်ထပ်ထင်ရတာဒါတန့်ငယ်ပရိမေဒါကိုအမှန်ကိုအမှန်တိုင်းကျွန်တော်တို့သိရမယ်ရင်ကျင်းမှုဒလိစရိုက်ဖြစ်တဲ့အတွက်ကြောင့်ဒီတန်ငယ်ပဒိန်ဟာဘာသာတရားတစ်ခုရဲ့ခေါင်းဆောင်တစ်ခုကတန်ငယ်ပဒိန်ကျူးလွန်တဲ့အခါမှာဒီတန်ငယ်ပဒိန်ဟာရင်ကျင်းမှုဖြစ်သွားတယ်။အကျိုးဆက်အနေနဲ့ဒီဆုံချွန်ရှာပွဲကောင်းတဲ့အောက်တန်ဆာစိတ်တန်တဲ့အောက်တန်ဆာလူရဟာလူဖွဲ့စည်းချမှာလက်ခံနိုင်စရာနှုံးတစ်ခုဖြစ်လာတယ်ဒီလိုဟာတွေကိုကျွန်တော်တို့တိုက်ထုတ်ဖို့လိုတယ်။ဒီလိုတိုက်ထုတ်တဲ့အခါမှာကျွန်တော်တို့ဟာမတူညီတော့တဲ့ culture အသစ်ကိုဖန်တီးပေးဖို့လိုအပ်တယ်။ကျွန်တော်တို့ရဲ့ culture အသစ်ကဖိနှိပ်ချုပ်ချံမှုဖိနှိပ်အုပ်စိုးမှုကိုပြန်လည်တွန်းလှန်နေရမယ်။တူတက်စံပြတဲ့အမြင်ရှိရမယ်။လက်တွေ့ညက်တွေ့အသုံးချရမယ်။သိပ္ပံပညာနဲ့ကိုက်ညီမှုရှိရမယ်။ကျွန်တော်အခုပြောသွားတဲ့အချက်လေးချက်တချို့ဒီဆိုင်မှာကျွန်တော်အချက်၅ချက်ကြီးဆွဲထုတ်လို့ရတယ်။ဒါတွေဟာတိဥ္ပီရဲ့လီနင်းလို့နာမည်ကြီးတဲ့ချင်တူချူကသူ့ရဲ့စာပေလေးမှာဟောခဲ့တဲ့ပြောခဲ့တဲ့အတိုင်းပဲ။ဒါဟာတိဥ္ပီလွတ်မြောက်ရေးဂျူပန်းတဲ့ကာလမှာသူချမှတ်ခဲ့တဲ့လူငယ်တွေအတွက်ဘာသာတရားနဲ့ယဉ်ကျေးမှုလမ်းစဉ်အဟောင်းတွေကိုတိုက်ဖြတ်ဖို့အတွက်ပေးခဲ့တဲ့လမ်းစဉ်ဒါအပြင်ဒီချင်းချင်းမှုနဲ့ဘာသာရေးဟာတခါတလေမှာနိုင်ငံရေးပေါ်ကိုအရင်တိုက်ရောက်မှုရှိတယ်။အဲဒါကြောင့်လည်းပဲခုနချင်းတူချူဟာဘာနိုင်ငံရေးတော်လှန်မှုလုပ်ခင် for me in the for me struggle for me movement လို့ခေါ်ခေါ် for me struggle လို့ခေါ်ခေါ်မိလာ၄ရက်တော်လှန်ရေးရှင်ဟန်တော်လှန်ရေးစသဖြင့်တော်လှန်ရေးတွေမှာသူဟာရင်ကျင်းမှုကိုဒေါ်လာမှုအရင်ဆုံးကြိုးစားခဲ့တယ်။ရင်ကျင်းမှုကိုဒေါ်လာမှုမှသာဘာသာရေးနိုင်ငံရေးကိုဒေါ်လာမှုကြိုးစားတယ်။အဲအကြောင်းလည်းပဲဘာသာရေးနဲ့ပတ်သက်လို့ကာမတ်စ်ကဘာသာရေးဟာလူသားစုရဲ့ဘိန်းလို့ဆိုလိုတာဖြစ်တယ်။ဒီဘာသာရေးကအဆုံးရောက်လာတဲ့အခါမှာအတိကဖုံးခွဲတဲ့အစ္စလာမစ်အဆုံးရောက်ပြီးမြန်မာပြည်ကိုလိုလတ်စာကိုစင်နေပြီးတဲ့အဆုံးရောက်တွေမြန်မာပြည်ကိုပညာသင်ခွင့်ပေးတဲ့အဆုံးရောက်တွေတန်ငယ်မရင်းကိုတဘာဝအနေနဲ့ရှုမြင်နေတဲ့လူတွေစာသောယုံကြည်မှုတွေနဲ့လူတိုင်းဝိုင်းတစ်ခုကိုဖြစ်တည်လာတယ်။အဲဒီလူတိုင်းဝိုင်းဟာအစ္စလာမ်ဘာသာရဲ့နိုင်ငံရေးရှုထောင့်ဖြစ်တယ်။အဲဒါကိုကျွန်တော်တို့ကအစ္စလာမ်ဖက်ရှစ်ဇင်လို့ခေါ်တယ်။အစ္စလာမ်ပက်ဆစ်ဝါကလို့ခေါ်တယ်။အလားတူပဲခရစ်ယာန်ဝါဒအရာလဲစစ်နဲ့ကဘာတဝမ်းမစ်ရှင်နရီလုပ်လိုက်တာခရုစိတ်ဆက်ပွဲတွေဖြစ်လာတယ်။လူမဲတွေကိုကျုံပြုတ်ပြီးတော့လူမျိုးရေးခွဲခြားဆက်ဆံမယ်။ခဲတာတွေအလုံးဟာခရစ်ယာန်ဝါဒရဲ့ရလဒ်တွေပဲ။သူတို့ဖြင့် KKK လူမျိုးခရစ်ယာန်အစိုးရဝါဒတွေဟာဒီ case အတွက်အကောင်းဆုံးတော့ဥပမာလေးပဲအလားတူပဲကျွန်တော်ခုနပြောခဲ့သလိုအာနာရှင်ကြောင့်ဖိနှိပ်ခံရမှမသိအောင်အာနာရှင်လူလန်းစားအောက်ချုပ်သူလူလန်းစားအကျိုးမြတ်ရအောင်ကိုယ့်ရဲ့ဖိနှိပ်ခံရမှုလူသားတို့ပြည်သူတို့ရဲ့ဖိနှိပ်ခံရမှုကကိုယ့်ရဲ့ဝေကြွေးလို့မြင်လာအောင်ဟောကြားပေးတဲ့ဘာသာတရားတွေကဗုဒ္ဓဘာသာနဲ့ဟိန္ဒူဘာသာလိုမျိုးကံဝိပတ်စားတဲ့ယူဆတွေပေါ် ကြောင်းပြုတဲ့ခြေခံတဲ့ဘာသာတရားတွေပဲဖြစ်တယ်ဆိုလိုတာကဘာသာတရားအရလူသားတွေကသူတို့ဖိနှိပ်ခံရတဲ့လက်တွေ့ဘဝနဲ့မတူတဲ့ဖိနှိပ်ခံမှုမရှိတဲ့အနာဂတ်ကိုအမှန်လုံးကိုမျှော်ကိုးကြတယ်လက်ရှိဘဝရဲ့လွတ်လပ်မှုတွေတိုက်ပွဲဝင်မဲ့အစားတည်ပြီးနောက်အမှန်လုံးရဲ့ဖြစ်တည်မှုကောင်းကင်ဘုံကိုမျှော်လင့်ကြတယ်အဲဒါကြောင့်ပဲကာမတ်ကဘာသာတရားဟာဘိန်းလို့ဆိုလိုခဲ့တာဖြစ်တယ်ခုနဆိုလိုရင်းရဲ့ခုနစာရေးလေးရဲ့ဆိုလိုရင်းကဒီသဘောတရားပဲကျွန်တော်ဘာသာတရားတွေကိုဘယ်လိုမြင်လဲဒီနေရာမှာကျွန်တော်ကတော့လီယွန်ထရော့စကီရဲ့စကားလေးတစ်ခုလီယွန်ထရော့စကီရဲ့ quote တစ်ခုယူသုံးခြင်းလေဘာသာတရားဆိုတာအဝိဇ္ဇာဖုံးနေပြီးတော့ခင်နောက်ကြတဲ့ခင်မမီတဲ့ယုံကြည်ချက်စံမတွေးတတ်တဲ့လူတွေရဲ့မတိမှုအဝိဇ္ဇာပဲဒီလိုမတိမှုအဝိဇ္ဇာကိုအတုံးချပြီးတော့နိုင်ငံတကာနိုင်ငံကိုအုပ်ဆိုးဖို့ဘာသာရေးကိုအတုံးချပြီးအုပ်ဆိုးဖို့ကြိုးစားတဲ့အစိုးရဆိုတာထက်ပုံတန်းကြတဲ့အစိုးရဆိုတာမရှိနိုင်ဘူးဆိုဒီလိုအချက်တွေကြောင့်ကျွန်တော်တို့ကဘာသာတရားကိုဝေမျှဆန်းစစ်ဖို့လိုတယ်။မဟာဘုရားတော်ကိုမုန်းတီးတဲ့အခါတိုင်းလူသားတို့ဖိနှိပ်ခံရတယ်လို့ယူဆသူတိုင်းဒီသူလူလူတိုင်းဟာအာဏာရှင်အချို့သူတွေကလည်းဖိနှိပ်မှုကိုခံစားနေရတယ်လို့ယူဆသူတိုင်း LGBT ရဲ့ဖြစ်တည်မှုကိုလက်ခံတယ်လို့ဆိုသူတိုင်းမိမိရဲ့လွတ်လပ်စွာဖြစ်တည်မှုလွတ်လပ်စွာတွေးခေါ်မှုကိုယ်တီပါနောက်ဆက်တွေရဲ့သူရှိတယ်လို့ခံယူသူတိုင်းအရင်ကဘာသာတရားကိုစတင်မှဝင်လို့ရတယ်။ဘာလို့ဆိုဘာသာတရားဟာဖိနှိပ်သူတွေရဲ့အကောင်းဆုံးနဲ့တကူဖြစ်နေလို့